အချင်းပြည်နယ်စင်ဘုံမြို့နာမှာတနင်္လာနေ့ကတပ်မတော်နဲ့ဖြစ်တဲ့တိုက်ပွဲကြောင့်အရပ်သား2ဦးမိုင်းထိပြီး KIA ရဲဘော်2ယောက်ပျောက်ဆုံးနေတယ်လို့ KIA ပြောခွင့်ရကပြောပါတယ်ဒါဟာဒီနှစ်အတွင်းကချင်ပြည်နယ်မှာပထမဆုံးတိုက်ပွဲဖြစ်ပြီးနောက်ထပ်ဆက်ဖြစ်တာတော့မရှိဘူးလို့လည်းပြောပါရယ် VOE မြန်မာပိုင်းသတင်းထောက်ကိုမိုးစောကစုံစမ်းတင်ပြထားပါရယ်ရှင
်ဟုတ်ကဲ့စူဟာတက်မတော်ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစတင်ပြီးအပြည့်ရကျင်းပခဲ့တဲ့နောက်ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေငြိမ်သက်နေခဲ့ရာကဒီလ14ရက်နေ့မှာတော့ပထမဆုံးအကြိမ် KIA ကချင်တပ်ဖွဲ့နဲ့ထိတွေ့မှုဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့အချိန်လေးကို KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။တိုက်ရင်ကကျတို့လူဖြတ်နေနေတဲ့မှာကျတို့တပ်တွေလည်းနေလက်သွားတဲ့အချိန်မှာပေါ့နော်။ကျတို့ကဝန်ထမ်းတွေပေါ့။ချားနယ်လို့အရင်ကဒီရှစ်တန်းကကင်းပေါ့ပို့စ်ဟောင်းပြန်မှာခဏချားတယ်တဲ့။အချားရဲ့အချိန်မှာဟိုစင်ပေါ်ကပေါ့လေ။တမတော်ကခလာရဒီလေးပြေပေါ့။ကွာယူအတန်းကိုလမ်းပြခိုင်းဒီမှာတော့ဝါဒီမှာဖြစ်တယ်လို့တင်းနေအဲ့လိုထွက်ပါတယ်။ကျွန်တော်တို့ဂျုံသားနဲ့အဲ့လိုရပါတယ်။ဆိုတော့အဲ့ဒီယူအတန်းကဦးရတော့ကျွန်တော်တို့လုံချုံရေးမိုင်းပေါ်တော့တော့ကိုချီမာမမကိုကဟိုမြစ်နာမပါခါသေးရုံမှာသေးရုံတက်တယ်ဆိုတဲ့တင်းနဲ့ကျွန်တော်တို့ဆက်ပြီးမှဂျုံသားနဲ့ရရှိပါတယ်ကွာ
။ဆက်လက်ပြီး KIA ရဲဘော်တွေပျောက်ဆုံးနေကြောင်းလဲအခုလိုပြောပါတယ်။
ကျွန်တော်ကချားနေတဲ့တရားဝါတော့ညောက်သားပြီးမှချားနဲ့သူ့ကိုကြည့်နေရဲ့ရေပေါ်တော့ဟိုတော့အခုတည်းကထွက်မလာဘူးလို့တင်ရတယ်လို့ရပါတယ်ဒါပေမဲ့အဲ့ဒီနှောင်းဝအပေရောက်သွားလဲညောက်သားပြီးသားတမတော်ကဒီမှာလက်ကမ်းရောက်သွားတာဆိုတော့ဒီကဖွဲချလို့မရသေးဘူး
14ရက်နေ့နောက်ပိုင်းမှာတိုက်ပွဲမရှိကြောင်းနဲ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးလိုအပ်ရင်နှစ်ဖက်ဆွေးနွေးသွားမှာဖြစ်ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ဟုတ်ကဲ့ဘာမှမဖြစ်ဘူးအားလုံးကပြည်ပြည်ရင်းဖြစ်ပါရဲ့။အခုဒီမနေ့ပိုင်းမှာအဲ့ဒီအောက်ချက်တည်းနေဒီမနေ့ပိုင်းမှာတက်လာလေလေ။အခုဆက်ပြီးတော့လောလောဆယ်တော့ဆွေးနွေးမှာပေါ့အခုလို့ဆယ်တော့ဆွေးနွေးတာမရှိဘူးကွာ
။တမ်ဘော်ဒရင်မှန်ပြန်ကြားရေးအဖွဲ့အတွင်ရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ထိတွေ့မှုသာဖြစ်ပွားခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာလည်းထပ်မံမဖြစ်ကြောင်းအခုလိုပြောပါတယ်။အဲ
ဒီကျွန်တော်တို့14ရက်နေလားမသိဘူးအဲဒီကဆရာဖိုက်ထားလို့ရှိတယ်အဲဒီစစ်စင်ကိုရှိတာကျန်တဲ့ပြည်သူမရှိပါဘူး။အဲဒီအဲဒီကကျွန်တော်5ယောက်တက်တဲ့ထိတွေ့မှုဖြစ်တယ်သူတို့က5ယောက်ကတက်ကြရောင်းလာတာကိုစစ်ကတ်တာရှိတယ်7မိနစ်လောက်လေထိတွေ့မှုဖြစ်သွားတာရှိတာတက်ကြလို့တော့ခေါ်လို့ရပါဘူးထိတွေ့မှုပါအနာရစ်ပေါ်လာကြည့်တယ်။ဒါပဲရှိတာကျန်တဲ့ရက်တွေမှမကြည့်ဘူး
။ဒီလအတွင်းမှာ KIA အပါအဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့နဲ့အစိုးရအကြားမှာနှစ်ဖက်အပြည့်ရရေးအတွက်ဆက်လက်ဆွေးနွေးဖို့ရှိနေပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိနေပါတယ်။